ကျွန်တော်ဝင်းမေပါကိုဗစ်ကာလအတွင်းမြန်မာနိုင်ငံမှာဆင်းရဲနွမ်းပါမှု၈ဆကျော်အထိခုန်တက်သွားတယ်လို့နိုင်ငံတကာစားနပ်ရိက္ခာဆိုင်ရာသုတေသနအဖွဲ့ကြီးတစ်ခုကထုတ်ပြန်လိုက်ပါတယ် IFPRI IFRI လို့တော့ခေါ်တဲ့ American ရှေ့ဆိုင်ဒီအဖွဲ့မြန်မာရုံးခွဲရဲ့နိုဝင်ဘာလတည်းထုတ်ပြန်ချက်အရဝင်ငွေအရဆင်းရဲမှုဟာနှစ်ဆမ်းမှာ9ရာခိုင်နှုန်းကနေအခု60ရာခိုင်နှုန်းနီးပါးအထိမြင့်တက်သွားပြီလို့ထုတ်ပြန်လိုက်ပါတယ်တယ်လီဖုန်းနဲ့ဆက်ပြီးရန်ကုန်မြို့နယ်တွေနဲ့အထက်ညာမန္တလေးစကိုင်းမကွေးကရွာတွေမှာလုခဲ့တဲ့ဒီစစ်တမ်းကိုဥဆောင်ရေးသားသူ Direct Hadi ကိုမေးထားပါတယ်။မြန်မာနိုင်ငံမှာတူဦးချင်းအနေဆုံးဝင်ငွေထက်နည်းတဲ့တရက်လုပ်စာအမေရိကန်ဒေါ်လာ 1.93 ဖြစ်တဲ့မြန်မာငွေ 1,300 ကျပ်သာသာလေးအောက်ရသူတွေကိုသာသတ်မှတ်တွက်ထားတဲ့ဒီဝင်ငွေရဆင်းရဲမှုနှုန်းတက်လာမှုကို Mr. Hadi က
Poverty had really increased a lot after
ဒီနေ့စောပိုင်းမှာ April လကလော့ဒ်ဒေါင်းပိတ်ဆို့မှုတွေချပြီးလောက်မှာမြို့ပြမှာဆင်းရဲမှုတွေတကယ်ကိုအများကြီးတက်သွားတာတွေ့ရပါတယ်။ခုနှစ်ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိတက်သွားတာဆိုတော့တကယ်ကိုစိုးရိမ်စရာကြီးပါ။ပြီးတော့ကျေးလက်မှာလည်းအလားတူတက်သွားပါတယ်။နောက်ပိုင်း July နဲ့ August လမှာတော့နည်းနည်းပြန်တက်တာလာပါတယ်။ COVID ဖြစ်တာစကြပြီးပုံမှန်နှလန်းပြန်စထူလာသလိုပေါ့နော်။ဒါပေမဲ့ August လလယ်မှာရခိုင်မှာ COVID အဖြစ်များလာပြီးတနိုင်ငံလုံးပြန်လာပြန်တော့ဒီဆင်းရဲမှုကထိုးထောင်ပြီးတက်သွားပြန်ပါတယ်။မြို့ပြရောကြီးလက်မှာပါ60ရာခိုင်နှုန်းလောက်အထိဖြစ်သွားတယ်။ဒါကတကယ်ကိုစိုးရိမ်စရာကြီးပါ
။ဒီနေရာမှာမြို့ပြနဲ့ကြီးလက်ကကလေးမိခင်ပေါင်း 1,000 စီစုစုပေါင်း 2,000 ကိုသုတေသနလုပ်ထားတဲ့ဒီစတန်းတွေ့ရှိချက်အရအခုလိုစိုးရိမ်စရာအခြေအနေကမြို့ပြနဲ့ကြီးလက်ထိခိုက်မှုကွာဟတာတွေ့ပါလားလို့မေးရမှာဒီသုတေသနခေါင်းဆောင်ကဆက်ပြီး
In urban areas they are definitely hit hard. So urban people are you know have higher
မြို့ပြကအကြီးကျယ်ကိုထိတာပါမြို့ကလုံသားတွေကကိုဗစ်မတိုင်ခင်ပို့ပြီးတော့ဝင်ငွေကောင်းကြပြီးတော့နောက်တော့ပို့ထိခိုက်သွားပါတယ်ဒါကအသိတာတယ်ကိုဗစ်လော့ဒ်ဒေါင်းချတဲ့အခါဆေးရုံလုံသားတွေအဆောင်တွေမှာပိတ်မိတက္ကစီသမားတွေတောရခတ်စီးမဲ့လူရဖို့ခတ်ဈေးဆိုင်တွေအများကြီးပိတ်ဒီဆိုင်တွေဆောက်လုပ်ရေးတွေမှာလည်းလုံသားတွေရော့တကယ်ကိုမြို့ပြစီးပွားရေးအကျတဲတူကြီးပါအဲ့တော့ဆင်းရဲသောကဏ္ဍတစ်ကြီးတစ်ခုပေါ်လာတာပေါ့ရန်ကုန်မှာအရင်ဆင်းရဲမှုနေခဲ့တာကအခုအများကြီးကိုတက်သွားပါပြီ
ဒါကြောင့်မြို့ပြမှာဘလို့ဆက်သက်ရမှုပြင်းထန်ပြီးခြေလက်တွေတက်ပါဆက်မေးရမှာမစ္စတာဟယ်ရီကပဲ
ဒ
ါလိုထိခိုက်တာအစားအစာပလုံရင်းမှာလည်းတွေ့လာရပါတယ်မြို့ပြမှာအစားအသောက်လုံလောက်ဖို့ပို့ပြီးတော့စိုးရိမ်လာကြပါတယ်မြို့ပြကကလေးမိခင်တွေလည်းအာဟာရရရှိတာလျှော့စားလာကြပါတယ်အမင်းနဲ့ဈေးပေါ်တဲ့အခြေခံစားကုန်တွေပဲအားထားလာရတယ်။အဲ့တော့မြို့ပြကိုကြီးကြီးမားမားထိခိုက်သွားတယ်။ဒါပေမဲ့ခြေလက်မှာလည်းအတော်များများအထူးသဖြင့်မြေမပိုင်တဲ့လောက်ခလယ်သမားတွေဒီအကျက်တဲကြီးမှာပို့ပြီးတော့ထိခိုက်လွယ်သွားပါတယ်
။အဲ့ဒီတော့အစိုးရဘက်ကဒီကိုဗစ်ကာလမှာလက်လုံလက်စားတွေကိုကူညီပေးတာတွေကရောဘလို့ထွက်ရှိထားပါလဲလို့မေးရမှာဒီစတန်ဥဆောင်သူကဆက်ပြေ
There's been a big increase in government assistance since the first
ကိုဗစ်ဖြစ်ခင်ကထက်ဒီပထမအကြိမ်စတန်မကောက်ခင်ကထက်အစိုးရကနေစင်းသားတွေကိုကူလာတွေအများကြီးတော့ပိုးလာပါတယ်ဒါပေမဲ့တကယ်ကိုစင်းတဲ့သူတွေအများကြီးမရလိုက်နိုင်တာတွေ့နေရပါတယ်ဒီတကယ်ကိုစင်းသူတွေတဲ့များများရောက်ဖို့အစိုးရတော့စိန်ခေါ်မှုကြီးပါဒီငွေသားပေးတာအပြင်လူမှုဖူလုံရင်းကလည်းဥမာအလုပ်လာလို့ရင်ငွေပြည့်တဲ့အစီအစဉ်တွေကရှင်းကြည့်ရင်နည်းလုံးမှသိတယ်အဲ့တော့လူတွေရဲ့ဝင်ငွေအကြီးကျယ်ထိခိုက်သွားတဲ့အချိန်မှာလူမှုဖူလုံရေးကမိအောင်လိုက်ဖြည့်ပေးနိုင်တာမျိုးမဖြစ်ခဲ့ဘူးလို့ထင်ပါတယ
်ဒီနေရာမှာအစိုးရအနေနဲ့ဘယ်လိုပြောင်းလဲကူညီပေးဖို့အကြံပြုချင်ပါလဲလို့မေးရမှာမစ္စတာဟယ်ဒီကပဲ
20,000 ချပ် transfers that they per month that they were doing early
ဆော်ဝိုင်းမှာတယောက်ကို2,000ချပ်တစ်လသဘောပေးတာကလည်းဒီစည်းရဲမှုကိုအများကြီးမကူနိုင်ပါဘူး 4,000 ကနေ 6,000 လောက်ထိမြင့်ပေးနိုင်ရင်တော့စားပြီးတော့အပြောင်းလဲဖြစ်နိုင်ပါတယ်။ဒါပေမဲ့တစ်နှစ်လုံးစာဆက်ပေးရရင်လည်းအစိုးရဘတ်ဂျက်ကအကြီးကျယ်လိုလာပြီးတော့တကယ်စိန်ခေါ်မှုကြီးပါ။ဒါပေမဲ့ April နဲ့ May လလောက်မှာကိုဗစ်ကာကွယ်ဆေးမြန်မာလူဦးရေတစ်စိမ့်တစ်ပိုင်းလောက်ရလာမယ်ဆိုရင်တော့ December ကနေစပြီးရှင်းနှစ် 2021 ပထမ4လသို့မဟုတ်ဒုတိယ4လဘက်လောက်အထိ6လစာလောက်တော့ဒီလူမှုကုလုံရေးတိုးမြင့်ပေးဖို့စပြင်ထားသင့်ပါပြီ
။ဒါအပြင်ဒီစတန်ဥဆောင်သူကဆက်ပြေးIGC လို့တူကခေါ်တဲ့နိုင်ငံတကာစီးပွားဖွံ့ဖြိုးရေးဌာနစာရမ်းမှာပြောထားသလိုအရင်သကောင်စီးကောက်ထားတဲ့အချက်လက်တွေနဲ့ရက်ွက်တွင်ယာယီမှုဆိုင်မှုလို့အနီးကအုပ်ချုပ်ရေးရန်တရားတွေကတဆင့်ဒီတကယ်ဆင်းရဲသူစီးရင်အခိုင်အမာကောက်ယူပြီးထိရောက်အောင်ဖြန့်ဖြူးတင်တယ်လို့အကြံပြုခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ